ရှင်းနေဦးကိုနီတနတ်နဲ့လောက်ကျန်ထွက်ပြေးသွားတဲ့လူတက်တရခန့်ကိုလိုက်လံဖန်းစီပေးရင်တနတ်တိမန်တေဆုံးခဲ့ရတဲ့ငားရင်မောင်းကိုနေဝင်းလူတက်မှုမှာကျန်ရင်သူ ဇနီးရဲ့ရှင်းနေဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကရှင်းနေတွေပဲကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်းနေကိုယ်စားလှယ်တွေစတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဥက္ကိုနီရဲ့အမှုတွေကိုနေဝင်းလူတက်မှုမှာတရားခဏ်မပြည့်စုံတာအမှုတိဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီအမှုကိုခိုင်မအောင်ဒီတိဆောက်နိုင်ဖို့အတွက်နောက်တိုးပြီးတော့ဒီတရားခဏ်တွေကိုထပ်တိုး
ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်မှာပြည်ပခီးစဉ်ကနေပြန်လာတဲ့ NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေကြီးဦးကိုနီကိုတနက်သမားကြည်လင်းကနှထင်းကိုတနက်နဲ့တေးပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်။လှုပ်ကြံတက်ဖြတ်ပြီးပြီးချင်းမှာပဲလေဆိပ်ကောင်းဝင်းနဲ့ကိုထွက်ပြေးသွားတဲ့လူသက်တရခန့်ကိုလေဆိပ်ဝင်းနဲ့ကတက္ကစီရင်မောင်းနေတဲ့တာဝန်သိပြည်သူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့အငှားရင်မောင်းကိုနေဝင်းပစ်လိုက်တဲ့အုတ်ခဲကြိုးထိမှန်ပြီးနောက်လှည့်ပြန်ပစ်လိုက်တဲ့ကြည်လင်းရဲ့တနက်ထိမှန်ပြီးကိုနေဝင်းသေဆုံးခဲ့ရပါတယ်။သေဆုံးသူကိုနေဝင်းမှာကြက်ရည်သူဇနီးမဆုတက်ခိုင်နဲ့လူမမဲကလေးငယ်တွေကြက်ရည်ခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုသောအဖြစ်အဲ့ဒီမိသားစုအနာကက်ရက်တီနိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်။အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်စစ်ဆေးနိုင်မှုအတွက်လိုအပ်တဲ့ဥပဒေကြောင်းအရဆောင်ရွက်နိုင်မှုကိုမြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေတွေဖြစ်တဲ့ဥပဒေပညာရှင်တရားလွှတ်တော်ရှေ့နေဒေါခင်မိုးမိုးနဲ့အတူဥရောပဆောင်တို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခိုင်ရဲ့ရှေ့နေတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှေ့နေကိုစလဲစာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးမဲ့တရားလွှတ်တော်ရှေ့နေဥရောပဆောင်က VOA မြန်မာပိုင်းကိုပြောပါတယ
်။မင်းညာတော့ပေါ့နော်။မြောက်ပိုင်းခရိုင်တရားရုံးမှာရာစုစည်းမှု45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်ကသုံးလနှစ်နှစ်မြင်းဆောင်34မြင်းဆောင်200နဲ့ကိတူရစီလေးပါ5ရောက်ပေါ့ဆွဲဆိုထားတဲ့အမှုမှာနော်ဒီမြမစီရဲကောင်ဦးနေဝင်းရဲ့ကျန်ရည်သူဇနီးတဲ့မင်းနာသူလက်စစ်ကံရရှိနေအဖြစ်နဲ့ရှင်းနေကိုယ်ရဲ့တော့သွားတင်ရင်းဖြစ်ပါတယ်အဲလိုတင်ရခြင်းအကြောင်းရင်းကအဲ့ဒီအမှုကိုတိစောက်တဲ့နေရာမှာအာဏာချုပ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲ့ဒီအာဏာချုပ်တွေကဘာလဲဆိုတော့စည်ရခံမပြည့်စုံဘူးနောက်ပြီးတော့စက်တီထဲတဲ့နဂါလေးကိုတက်တီကိုရှင်းနေဆဲဖို့ဆိုတဲ့ကိစ္စတွေအတွက်ဆောင်ရွက်ဖို့တော့ကျွန်တော်တွားတင်ရင်းဖြစ်ပါတယ်။ရာဇဝင်ကျင်တော်ဦးကပုံမှန်433ဦးရဥပဒေရရှိရဲ့အောက်ကနေသူပူးပြဆောင်ရွက်မှာဆိုတော့ဥပဒေရရှိနဲ့အရင်ဆုံးကျွန်တော်တို့မင်းကပနာမရှိနိုင်တဲ့အခါမှာသူတို့ကပနာမအားဖြင့်တော့သဘောတူညီရရှိပါပြီ
။ရှေ့နေကြီးဥကိုနီလူသက်မှုမှာတနက်နေ့ပြစ်ခတ်သူတရခန့်ဟုတန်ရရှိသူကြည်လင်းနဲ့နောက်ွယ်ကစေခိုင်းသူတွေလို့တန်ရရှိတဲ့တရခန့်ပြည်အောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လန်းရရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရခန့်ဟုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူသက်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တိုးတရခန့်၃ဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုလျှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်ကပြောပါတယ်
အမှုရနေတာလေဟုတ်ဒီတရားခံပြေးကိစ္စကိုအရင်တော့ထုတ်ထားတဲ့ဝရဟမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစဉ်တင်ပြမှုချင်းဆိုထားတာနှစ်ရင်းနေအဲတိုင်ရောက်နေတဲ့နောက်ထပ်အဲတရားခံ၃ရောက်ရဲ့နောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်တွေပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့လောက်ကချက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝန်ကြီးရနေတဆင့်အဲ့နံပါတ်တွေဘယ်လိုရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထုတ်လို့ရနိုင်냐ကျွန်တော်တို့နိုင်ငံအကြီးအကဲတွေအခြားပြည်သူတွေကိုဒီလိုတော့ကြမှုမျိုးကိုမလုပ်ဝအောင်ပေါ်ထုတ်ဖို့အတွက်ရည်ရတာပါ
တရားခံပြည်အောင်ဝင်းခိုင်ကိုဖမ်းဝရမ်းထုတ်ဖို့အပါအဝင်လက်တလောအမှုတိစောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ွယ်ကလူသက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါတယ
်။အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းပြည်အရွယ်အမေရအခုအတိတ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့
ဥရင်းနဲ့ဆောင်ရွက်ဖို့တဲ့တရားရုံးကမနေ့ကပြောလိုက်ပြီဖြစ်ပါတယ်စီစီလူတို့ကလည်းအောင်းဝင်းဆိုင်တဲ့ကွာဝင်းဆက်တရားခံများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြည့်အကြောင်းကြားခြင်းစုပေးစီလိုပါတယ်ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေပေါ်စောင်းနေမှာဖြစ်ပါတယ်ခင်ဗျဥက္ကိုအနေနဲ့ကိုနေဝင်းတို့ရဲ့အမှုကိုတရင်အပတ်စဉ်တောက်ကြနေတဲ့ရုံးထုတ်စစ်စစ် တယ်လို့လဲအမှုလိုက်ရှင်းနေဖြစ်လိုက်ပါဆောင်ရွက်မယ်ရှင်းနေတွေကပြောပါတယ်ရှင်